ရုရှားဖက်ဂနာခြေစားတက်ပြင်သူနဲ့ဆက်သွယ်နေတဲ့ကုမ္ပဏီတွေကိုအမေရိကန်ဘက်ကတံခတ်ပိတ်ဆို့အရေးယူလိုက်ပါပြီ။ဒီဘောအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရက
Whatever you call Wagner Group, I think what's important are the steps that we take to hold them accountable. And the United States has taken another number of steps to hold Wagner accountable in imposing sanctions.
ဒီပိတ်ဆို့တံခတ်မှုတွေနဲ့ Wagner အဖွဲ့ရဲ့ကျူးလွန်မှုတွေအတွက်တာဝန်ခံမှုရှိလာအောင်အမေရိကန်ကနောက်ထပ်အရေးယူဆောင်ရွက်လိုက်တာပါလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရမက်ထရူးမဲလာကအင်ကာနေသတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါရုရှားဖက်ဂနာခြေစားတက်တွေအသုံးစရဖို့အာရဗ်စဘာများပြည်ထောင်စု UAE ဗဟိုအာဖရိကသမ္မတနိုင်ငံနဲ့ရုရှားနိုင်ငံတို့မှာရှိတဲ့ကုမ္ပဏီတွေဟာဥပဒေမဲ့ရွှေရောင်းဝယ်လုပ်ခဲ့ကြတယ်လို့အမေရိကန်ကစွပ်စွဲလိုက်ပါတယ်ယူကရိန်းမှာတိုက်နေတဲ့ခြေစားတက်တွေနဲ့အာဖရိကတိုက်မှာရုရှားနိုင်ငံအကျိုးစီးပွားအတွက်စီမံကိန်းတွေကိုဗန္ဒာယူရာထောက်ကူဖြစ်စေဖို့အသုံးချခဲ့ပြီးဗက်ဂနာခြေစားတပ်ဖွဲ့အပြင်အဖွဲ့အကောင်ဆောင်အကီနီပရီကော်ဆင်နဲ့ပါဆက်သွယ်နေတဲ့ကုမ္ပဏီ၄ခုကိုလည်းတန်ခတ်ရေးယူလက်ကြောင်းအမေရိကန်ကာကွယ်ဝန်ကြီးဌာနကမနေ့ကပဲကြေညာချက်ထုတ်ခဲ့ပါတယ်။ဒါပေမဲ့လည်းအရေးယူတန်ခတ်မှုတွေကပြီးခဲ့တဲ့သတင်းပတ်ကွန်ကရုရှားသမ္မတဗလာဒီမာပူတင်ကိုခိတ္တပုံကန်ခဲ့တဲ့ဖြစ်ရနေရောရုရှားကယူကရိန်းကိုကျူးကျော်နေတဲ့ကိစ္စနဲ့ပါဆက်နွယ်မှုမရှိဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်ခင်ဗျ။